ပြောင်းလဲရေးဖော်ဆောင်နေတဲ့မြန်မာနိုင်ငံမှာတက်မတော်သားတွေပါဝင်ကျူးလွန်နေတဲ့ပြစ်မှုတချို့အတွက်အခုချိန်ထိထိထိရောက်ရောက်ဖြေရှင်းနိုင်စွမ်းမရှိသေးဘူးလို့ ARC အာရှလူခွင့်ကော်မရှင်ကဝေဖန်လိုက်ပြီးတော့တရားစီရင်ရေးနဲ့ပတ်သက်လို့အများပြည်သူသိအောင်ထင်သာမြင်သာဆောင်ရွက်ပေးဖို့တောင်းဆိုလိုက်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့လူခွင့်ရေးရှေ့နေဦးမင်းလွင်ဦးကိုဆက်သွယ်မေးမြန်းထားတာနားဆင်ကြည့်ပါရှင်ပြီးခဲ့တဲ့2023ခုနှစ်ဧပြီလ23ရက်နေ့ကဖြစ်ပွားခဲ့တဲ့ပြည်မြို့နဝရီတံတားအောင်မှာလူငယ်စုံတွဲကိုအရွက်ဝက်တက်မတော်သား3ဦးကပြစ်စည်းလူပြီးလူတက်ခဲ့တယ်ဆိုတဲ့အမှုတစ်နှစ်ပြည့်သွားခဲ့ပြီဖြစ်ပေမဲ့လို့အခုချိန်ထိကျူးလွန်ခဲ့တယ်လို့တန်တရားရှိတဲ့တရားခဏ်တွေနဲ့ပတ်သက်ပြီးအမှုစီရင်နိုင်ခြင်းမရှိသေးဘူးလို့လူခွင့်ရေးရှေ့နေဦးမင်းလွင်ဦးကပြောဆိုလိုက်ပါတယ
်အချင်းဖြစ်တဲ့နေ့ကအမိသားနှုတ်ဦးကတောင်မြင်ပေါ်မှာထိုင်ပြီးတော့စကားပြောနေတာဖြစ်တယ်။အဲ့ဒီအချိန်မှာတပ်သား3ဦးကရောက်ဝင်နေရောက်လာပြီးတော့ကောင်မလေးကိုလေပင်းညှစ်တယ်။လက်ကဆွတ်ထားတဲ့လက်စွပ်ကိုချွတ်ယူသွားတယ်။ပြီးလို့ရှိရင်အဲ့ဒီဇော်မင်းဦးဆိုတဲ့ကောင်လေးကိုဆွဲခေါ်သွားတယ်။ကောင်မလေးကပြင်းအောင်ဆောင်ပြီးတော့တတိပြန်ရလာတဲ့အချိန်မှာအော်ဟစ်အကူညီတောင်းတဲ့အတွဲရာသူရသားတွေကအဲ့ဒီတဝိုက်မှာရှာပြီးတော့ဝိုင်းဖမ်းတဲ့အခါမှာအစောကတပ်သား3ယောက်ကိုဖမ်းဆီးမိတာဖြစ်တယ်။ဖမ်းဆီးမိတဲ့အချိန်မှာပဲမကြခင်မှာတက်ဆိုင်ရာချင်းတိုင်ရင်အမကွန်ဆန်ကတောင်းဝင်ရှိတဲ့ဗိုလ်ကြီးတယောက်ကလာပြီးတော့ဒီတပ်သား၃ယောက်ကိုအပြင်မှာထိုင်အဲ့အဲ့အနေဆိုရင်ရတယ်ဆိုပြီးခေါ်သွားရကနေပြီးတော့တခုချိန်ထိအမှုတွေလည်းပြန်မရောက်လာဘူး CID ရဲ့စစ်စစ်ချက်မှတ်တမ်းတွေပါပျောက်ဆုံးပြီးတော့အမှုကပျောက်နေတဲ့အခြေအနေဖြစ်တယ
်ဒီအမှုမှန်ပေါ်ပေါက်နိုင်ရေးတည်ဆုံးသူမိသားစုဘက်ကမြန်မာနိုင်ငံဆိုင်ရာကုလလူခွေအထူးကိုယ်စားလှယ်မစ္စတာကင်တာနာအထီးသိရှိနိုင်အောင်စူးစမ်းဆောင်ရွက်ခဲ့ပေမဲ့အခုချိန်ထိတည်ဆုံးတရားထူးခြားမှုမရှိခဲ့ဘူးလို့လည်းဦးမင်းလွင်ဦးကပြောပါတယ်
မိသားစုအဖွဲ့ဝင်တွေကနေပြီးတော့သက်ဆိုင်ရာဝန်ကြီးဌာနနဲ့နိုင်ငံတော်သမ္မတတရားဥပဒေစိုးမိုးအဖွဲ့ဥက္ကဋ္ဌစတာတွေကိုတိုင်တန်းပြီးတဲ့အခါမှာစုံစမ်းကော်မရှင်လှုပ်ပြီးတော့စုံစမ်းစစ်ဆေးခိုင်းတယ်ဒီကိစ္စအရေးယူခြင်းမရှိသေးဘဲနဲ့ဒီနေမြေအတွင်းမှာတန်မြတ်ရှိနေတဲ့နာမည်ဆိုးစင်းဝင်တဲ့လူတွေကိုစောင့်ကြည့်ဖို့ဆိုပြီးတော့ထုံပြချက်နဲ့ကိစ္စကအရေးမကြီးဘဲနဲ့ပြီးသွားတာဖြစ်တယ်အဲ့တော့မစ္စတာကင်တာနာလာတဲ့အခါမှာဒီကိစ္စကိုမိသားစုဖွဲ့ဝင်တွေကိုယ်တိုင်မစ္စတာကင်တာနိုင်နဲ့တွေ့ပြီးတော့တင်ပြပြောဆိုခဲ့တာတွေရှိတယ်။စုံစမ်းရေးကော်မရှင်ရဲ့အစီရင်ခံစာကိုမစ္စတာကင်တာနာစီပြဖို့တယ်လို့ကျွန်တော်ပြီးရပါတယ
်။တက်မတော်သားတွေပါဝင်ပတ်သက်တဲ့ပြစ်မှုပြစ်ဒဏ်တရားရေးစီရင်မှုတွေအပေါ်မှာစစ်တပ်ဘက်ကနေအာဏာလွှမ်းမိုးမှုတွေရှိနေပြီးတရားရေးစီရင်မှုအားနည်းနေတဲ့အပေါ်အာရှလူခွင့်ကော်မရှင်ကဝေဖန်ထောက်ပြလိုက်ပါတယ်။
ကျွန်တော်မြန်မာနိုင်ငံအတွင်းမှာကတမတော်ကနေပြီးတော့ကျူးလွန်တဲ့ပြစ်မှုတွေမှာအရေးယူမှုတစုံတရာခုချိန်ထိမရှိသေးပဲနဲ့တရားခဏ်တွေကလွတ်နေတယ်တရားခဏ်အဖြစ်ယူဆထားတဲ့တပ်သား3ဦးကိုအများဆုံးအရဖက်တရားရုံးကိုဆွဲဆိုတင်ပို့ပြီးနိုင်ဖို့အတွက်ကျွန်တော်တို့အရေးပေါ်မြစ်တရားခန်းစာထုတ်ပြန်နေတူပါ
ဒီလူသက်ပစ္စည်းလူတဲ့အမှုနဲ့ပတ်သက်ပြီးတော့ပြည်မြို့သူမြို့သားတွေအပါအဝင်အများပြည်သူသိရှိနိုင်အောင်တာဝန်ရှိတဲ့သူတွေဘက်ကမျှတတဲ့တရားစီရင်ရေးလှုပ်ဆောင်ပေးဖို့တည်ဆုံးသူကိုကျော်မင်းဦးရဲ့မိသားစုကဧပြီလ28ရက်နေ့တနင်္ဂနွေနေ့မှာပြည်မြို့တန်လွင်ခတ်စွမ်းရည်မြင့်တရေးကျောင်းမှာသတင်းစာရှင်းလင်းပွဲပြုလုပ်သွားမယ်လို့လည်းသိရပါဗျာရှင်